ကိုဗစ်အရေးပေါ်ကာလမှာမလေးရှားနိုင်ငံထိပ်သိမ်းစခန်းတွေကမြန်မာခုနှစ်ရာနီးပါးကိုမလေးရှားနဲ့မြန်မာနှစ်နိုင်ငံအစီအစဉ်နဲ့နိုဝင်ဘာလ9ရက်နေ့မှာဒုတိယအတုအနေနဲ့အစုလိုက်အပြုံလိုက်ပြန်ပို့ခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမတ်အေးပါပါမလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးအကျဉ်းထောင်နေထဲမှာထိပ်သိမ်းခံနိုင်ရတဲ့မြန်မာနိုင်ငံသားတွေကလူဦးရေတစ် ရောက်ရှိနေတဲ့မလေးတနိုင်ငံမြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစန်းဝင်းကအခုလိုပြောပြပါဗျာ
900ပေါင်ဝန်းကျင်ငွေရဲတန်ဖိုးက910ရောက်ဟောကျွန်တော်ညီမထားတာအဲကျွန်တော်တို့ဒီ900ပေါင်ဝန်းကျင်တော့ပြန်ပြစ်တယ်လို့တော့အခုတက်ပြီးတော့အသိနေရပါဘူးမလေးရှားနိုင်ငံမှာရှိတဲ့အချောင်းကြီးဘူးကြောင့်ဖန်စီချင်းနိုင်ငံထားတဲ့မြန်မာနိုင်ငံသားတွေပေါ့ဒီသူကန့်73ခုရှိတယ်အဲ73ခုအာနေပေါ့အနှံ့ပေါ့ဒီခက်ကန့်73ခုအာနေပေါ့ပေါဝင်တဲ့မြန်မာနိုင်ငံသားတွေကိုတနိုင်ငံအစိုးရရဲ့ညီနိုင်သဘောတူညီချက်အရာမလေးနိုင်ငံအစိုးရတွေဒီကိုအခမဲ့ပြန်ဖို့တဲ့အစီအစဉ်နဲ့တာပို့ခြင်းဖြစ်ပါတယ်
ထိမင်းစကန်း73ခုက6ရက်ပြည့်နေတဲ့မြန်မာ3000လောက်ရှိတဲ့အထက်ကကျန်းမာရေးအရာကောနိုင်ငံသားဖြစ်မှုတွေကိုပါစစ်စစ်ထားပြီးသားလူတွေကိုနိုဝင်ဘာလ10ရက်နေ့ကစပြီးပြန်ပို့ပေးနေတာဖြစ်ပြီးနိုဝင်ဘာလ5ရက်နေ့မှာတော့လေယာဉ်3စီးနဲ့ပြန်ပို့ပေးနေတာပါသူတို့ကတော့အဝတ်အစားနဲ့စားစရာတွေကိုမလေးရှားနိုင်ငံမြန်မာလူမှုကွန်ရက်အသင်းနဲ့စေတနာရှင်တွေအလှရှင်တွေပရဟိတအဖွဲ့တွေကကူညီပေးခဲ့ကြပါတယ်ဒေသရေးစခန်းတွေထဲကဖမ်းဆီးခံရသူတွေထဲမှာကိုဝင်ဆောင်နေတဲ့ကလေးငယ်ရှိသူတွေပါပါဝင်ကြတယ်လို့ဆိုပါတယ်
။မလေးရှားနိုင်ငံကိုပြီးဆက်ဖြစ်တဲ့အချိန်မော်တယ်ဆို3လပိုင်းတော့မှာကျွန်တော်ချတဲ့အချိန်မှာဖမ်းဆီးခံထားရတဲ့လူတွေကတော့အိုးချသွားတယ်။အဲ့လူတွေကဆိုရှင်တော့အဲ6လ9လလောက်ထိကြာသွားတယ်။တချို့လူတွေက2လလောက်ရှိတယ်။တချို့တွေက3လလောက်ရှိတယ်။အဲအဲ့ဒါမျိုးတချို့တွေကလည်းလွတ်ခံပြီးတခြားပုဂ္ဂိုလ်မှာတော့ကိုဝင်နေဖြစ်နေတယ်ကိုဝင်နေဖြစ်တော့ဝေးဖိကားတော့ချီဆိုကြောက်လွတ်လို့မရဘူးသူကလေးကနှစ်လကျော်သုံးလမှာမှအဲပြန်ဖို့တဲ့ညှိနှိုင်းပြီးသူတို့ကပြန်လို့ရပါတယ်အဲ့ဒါမျိုးအဲကလေးငယ်လေးတွေပါပါတယ်ခင်ဗျအဲဝေးကားတော့ကျွန်တော်သုံးလသားပေါင်းဝင်ကလေးလေးအဲကျွန်တော်တို့သုံးယောက်ကိုလည်းကျွန်တော်တို့တွေ့ရတယ်နောက်တစ်ခုကကျွန်တော်တို့တစ်နှစ်ပေါင်းဝင်ချင်းနှစ်နှစ်ပေါင်းဝင်ကလေးတွေ၄-၅ယောက်တည်းတွေ့ပါတယ
်ခမန်းကြီးမြန်မာနိုင်ငံသား၅သိန်းခွဲလောက်လုံးလုံးကန်နေတဲ့မလေးရှားနိုင်ငံမှာကယောဂကာလာကန့်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်ကိုင်းနဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါ။ဒါကြောင့်လည်းနေရက်ပြန်ဖို့စည်ရင်ပေးသွင်းထားတဲ့တရားမဝင်အလုတ်သမားတပေါင်းကျော်ရှိနေပါတယ်။နေရက်ပြန်ဖို့ကခက်ခဲတဲ့အခြေအနေတွေကြောင့်တရားမဝင်နီးလန်းတွေနဲ့ကြိုးစားရင်းမလေးရှားထိုင်းနယ်ဆက်မှာဖမ်းဆီးခံရသူတွေလည်းအများအပြားရှိနေတယ်လို့တချို့ဆိုရင်လူမောင်ကိုကူးသမားတွေရဲ့တားကောင်တွေဖြစ်လဲကြက်ရောက်သွားကြတာပါ။ကိုဗစ်ရေးပေါ်ကာလမှာမလေးရှားရောက်မြန်မာနိုင်ငံသားတွေတဲကမိမိကိုယ်ကိုမိမိအဆုံးစီရင်တာကတော့78ဦးထိရှိသွားပါတယ်။ကျမမအေးမှာသတင်းပေးပို့နေတာဖြစ်ပါတယ်ရှင်။